စစ်ကောင်စီကဖမ်းဆီးထားသူရာနဲ့ချီကိုဗုဒ္ဓဟူးနေ့ကပြန်လွှတ်ပေးခဲ့တယ်လို့ဖမ်းဆီးမှုတွေကိုလည်းဆက်ပြီးတော့လုပ်နေပါတယ်။မန္တလေးတိုင်းမြင်းချံမြို့မှာဗုဒ္ဓဟူးနေ့ညမှာပဲ73ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ရဲရော်အရေးတက်ကြွကြလှုပ်ရှားသူတွေဖမ်းဆီးခံရတာလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းနိုင်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
မန္တလေးတိုင်းမြင်းချံမြို့နယ်ကဒေသခံ73ယောက်ထက်မနည်းဇွန်လ30ရက်ညပိုင်းမှာဖမ်းဆီးခံခဲ့ရပါတယ်။ဆီယနာတိုင်းပြည်နောက်ပိုင်းဖမ်းဆီးခံရသူရာနဲ့ချီကိုအချင်းထောင်တချို့ကနေစစ်ကောင်စီကပြန်လွှတ်ပေးခဲ့တဲ့နေ့မှာပဲအခုလိုဖမ်းဆီးခံရသူတွေရှိခဲ့တာပါ။မြင်းချံမှာဖမ်းဆီးခံရသူတွေဟာရရွာအရေးလှုပ်ရှားနေကြသူတွေများတယ်လို့မြင်းချံလူမှုလှုပ်ရှားမှုကော်မတီကပြောပါတယ်
။ဟုတ်ကဲ့မနေ့ညကပေါ့နော်စေနာကြီးဖူပြီးတော့မှာအဲဒါကနေစပြီးတော့ဖမ်းတာပေါ့ဗျာ။အမှတ်လေးရက်ကွာမှာဆိုရင်6ယောက်အဖမ်းခံရတယ်။အမှတ်၁၈ရက်ကွာမှာအမှတ်၁၈ရက်ကွာမှာတော့4ယောက်အဖမ်းခံရတယ်။ကျွန်တော်တို့အမှတ်6ရက်ကွာမှာတော့အနည်းဆုံး3ယောက်အဖမ်းခံရတယ်ပေါ့။ဒီပေါ်အဖမ်းခံရတဲ့လူတွေအားလုံးကတော့ဒီနိုင်ငံရေးတော်လှန်ရေးမှာဆက်စားလို့ရှိရင်ရေလူရေးဝါရေးမှာရေလူရေးဝါရေးမှာပဲတက်တက်ကြွကြွဟိုပိုးလုံးတဲ့လူတွေပဲကြာ။ဒီကတော့ဒီတစ်ခါဖမ်းတာကတော့ဟိုပြည်သူကိုပြစ်မှတ်ပြုခံတဲ့ပုံစံမျိုးတောင်ကျွန်တော်တို့ထင်တယ်။အကျဉ်းသားတွေကိုလွတ်ပေးတယ်လွတ်ပေးပြီးတော့ညာညာကြီးမှာဆန်းတာနင်းညာတစ်မျိုးလုံးမျိုးပါပဲဗျာကျွန်တော်ပဲဆန်းတာဆိုတော့ဒါကတော့ဒီဟိုစစ်ကောင်စီအနေနဲ့ဆန်းခံရလို့လွတ်ပေးတယ်ဆိုတာကသူတို့ရဲ့ဟိုရိုးသားတဲ့စိတ်တော့မဟုတ်ဘူးဗျာ
။ဗုဒ္ဓဦးနဲ့ညာဘက်ကစစ်တပ်ကလာရောက်ဖမ်းဆီးခဲ့တာကိုမျက်မြင်တွေ့ရှိသူတူကလည်းအခုလိုပြောပါတယ်
။သူကတော့ตรงนี้ที่ดอกเนี่ยชื่อเลยคุณเราก็เลยอัญเชิญถั่วพี่แล้วมาดีเยอะแล้วแต่ว่าดีใจเนี่ยล้องอยู่ไอ้เนี่ยเลยคือว่าผิดแต่ตัวนี้เลยดีอ่ะเลยครับไอ้ตัวนี้ก็เลยตัวอัญเชิญเนี่ยดีกว่าไอ้เนี่ยดีที่ขอเลยขอไปแต่ว่าตอนนี้ไอ้ตังค์เนี่ยท่านขอเลยครับอาจารย์เนี่ยก็เราเลยยังชินมากดีเลยตัวเกเรก็เจ็บปวดเทมาคือตราหิตาถูกแต่ปกติมีอยู่สิကျောင်းရဲ့အကြောင်းအရာတော့နိုင်ငံရေးနဲ့ပတ်သက်တဲ့ပုံစံမျိုးလှုပ်ရှားတဲ့ပုံစံမျိုးတော့ကျွန်တော်တို့မနေဘူး
။မြင်းကြံဒေသက73ယောက်ထက်မနည်းဘာကြောင့်အဖမ်းခံရတယ်လဲဆိုတာလောလောဆယ်အတိအကျမသိရသေးပါဘူး။မြင်းကြံနဲ့ခုနှစ်မလဝေးတဲ့တလုံးမျိုးကျွေးရမှာတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမေလာထဲမှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ဘူးပါတယ်။မြင်းကြံမျိုးအထက်ကလက်သစ်ကျွေးရမှာလဲနေအိမ်တချို့ကိုစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေပြီးအိမ်တွေကပစ္စည်းတွေကိုဖျက်ဆီးသွားတယ်လို့ကာရီကန်ရှင်ကအခုလိုပြောပါတယ်။
မင်းကကျွန်တော်တို့ခြေလာကြီးတော့ခင်ဗျာရွာစရွာလုံးကြီးကြီးတစ်ထောင်ကျော်လောက်ရှိတယ်ခင်ဗျာအဲ့ဒါပြီးချက်ပြီးတော့ဝင်ပြီးတော့ကျွန်တော်အိမ်ကို7နာရီလောက်ပြီးချက်ပြီးတော့ခြေလာကြီးကျွန်တော်အိမ်ကိုဝင်ပြီးတော့ဟိုဝင်ပြီးတော့လူချင်းတဲ့ကြည့်ကြည့်ပုံကြီးပါပဲအိမ်ချင်းကြည့်ကြည့်အကုန်လုံးချက်ကြည့်ပါတယ်ဒီဒီကတက်တာလေးလို့ကြီးကြီးလေးလို့အကုန်ပေါ့အဲ့ဟာကိုဘာမှမကြတော့မှန်ပြီးဦးကြီးကောင်းတာကြီးပေါ့ဒီကောင်ကောင်လာကြီးကိုရိုက်ခွေသွားပြီးစီးပွားကြတယ်ပေါ့လူကျင်တဲ့ပြည်ပြီးတော့အကုန်လုံးသွားတာပေါ့
စစ်တပ်ကဝင်ရောက်ရှာဖွေခဲ့တဲ့အိမ်တစ်ခုရဲ့အိမ်ရှင်တွေဟာ NLD ပါတီဝင်တွေဖြစ်ကြပါတယ်အုပ်ချုပ်ရေးမှူးဟောင်းရဲ့နေအိမ်ကိုလည်းဝင်ရောက်ရှာဖွေဖျက်ဆီးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာ